This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစအနာရှင်ဘေးတို့ကနေကြင်ဝေးပြီးဘေးကင်လုံးချုံကျန်းမာကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဧပြီလ23ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့Radio NUG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုနေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့နေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့အင်ဒိုဂျီအနီးမှာ KIA ပူးပေါင်းတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်5ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်မူညင်းမြို့နယ်အင်ဒိုဂျီအနီးစနွင်းကုန်းချေးရွာအုပ်စုနမ်မွန်စုစည်းရွာနဲ့အင်းသာရွာဘက်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်ဖွဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်သား5ဦးသေဆုံးခဲ့တယ်လို့သိရပါတယ်။ဧပြီလ17ရက်နေ့မှာစစ်ကောင်စီနဲ့ SND ရှမ်းနီပူးပေါင်းတပ်ဖွဲ့နဲ့ KIA PDF လက်ကင်းအဖွဲ့တို့မနက်၄နာရီကနေ၈နာရီအထိတိုက်ပွဲဖြစ်ပွားခဲ့တာလို့ဆိုပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီနဲ့ရှမ်းနီပြည်သူ့စစ်ပူးပေါင်းတပ်ဖွဲ့ဘက်က5ဦးသေဆုံးခဲ့ကာလက်နက်2လက်ခဲယမ်းနဲ့ဆက်ဆက်ပစ္စည်းတွေတိမ်းစီရမိခဲ့တယ်လို့သတင်းရင်းမြစ်ကပြောပါတယ်။ KIA တပ်မဟာကိုတပ်ရင်း26နင်းမြေစနွင်းကုန်းဘက်ကစစ်ကောင်စီတပ်နဲ့ SND ပူးပေါင်းအဖွဲ့ကစစ်ကြောင်းထိုးလာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့တာလို့သိရပါတယ်။ဒါအပြင်နေ့လယ်တနားမိနစ်40ခန့်မှာကချင်ပြည်နယ်ဗမော်မြို့ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့ကာဒရုန်းတွေနဲ့ပါပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီတာလွန်အင်အားဖြင့်မိုးပြင်းမြို့ကိုစစ်ကောင်စီထိုးစစ်ဆင်နေပြီမဲ့ခုခံထိန်းချုပ်ထားနိုင်စေဖြစ်တဲ့တရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ဖေကုံမြို့နယ်ရှမ်းကရင်နီနေဆက်ကမိုးပြင်းမြို့ကိုတာလွန်အင်အားဖြင့်စစ်ကောင်စီကထိုးစစ်ဆင်နေပြီမဲ့မဟာမိတ်တပ်များနဲ့အတူခုခံကာကွယ်ထားစေဖြစ်တယ်လို့တပ်ရင်း805 Nebiro PDF ကထုတ်ပြန်ထားပါတယ်။မိုးပြင်းလွိုက်ကော်လမ်းပိုင်းကိုပြန်လည်ထိန်းချုပ်ထားနိုင်ဖို့စစ်ကောင်စီတပ်ကလက်နက်ကြီးပစ်ကူ drone နဲ့လေကြောင်းပစ်ကူများအလုံးအကျုံအသုံးပြုက2025နှစ်စပိုင်းကစတင်ထိုးစစ်ဆင်နေတာပါ။မိုးပြင်းမြို့ကိုမဟာမိတ်တပ်ပေါင်းစုနဲ့အတူနေပြီးတော့ PDF ကလည်းခုခံတိုက်ခိုက်နေပြီးတော့နေ့စဉ်တိုက်ပွဲပြင်းထန်နေတယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖက်မှအထူးကြိုက်ကြဆုံများပြားနေပြီးတော့တပ်ရင်း805နေပြီးတော့ PDF ထဏောင်းစစ်ကြောင်းမှဒုရီယာတပ်ခွဲမှု2ဦးမြင့်မြတ်စွာကြဆုံခဲ့ကရဲဘော်6ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။လက်ရှိအချိန်ထိမိုးပြင်းမြို့ကိုတော်လိုင်းပူပေါင်းတပ်ဖွဲ့များဘက်ကထိန်းချုပ်ထားနိုင်စေဖြစ်ကစစ်ကောင်စီကတိုက်ပွဲဧရိယာမဟုတ်တဲ့အရက်သားများရှိရာကိုလက်နက်ကြီးလေကြောင်းများဖြင့်ဗုံးကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့ကထိခိုက်သေဆုံးမှုများလည်းရှိတယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီတောင်တကုံမြို့မှရဲစခန်းအားလက်ပစ်ဗုံးဖြင့်ဖောက်ခွဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းတကုံမြို့တောင်ပိုင်းတောင်မြောက်လမ်းစုံအနီးမှာရှိတဲ့မြို့မှရဲစခန်းအားလက်ပြဘုံဖြစ်ဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့ The Black Line အဖွဲ့ကထုတ်ပြန်ထားပါတယ်။ ABLA 12ရက်နေ့မွန်လွဲတနားရီအချိန်ကမ်းမှာ The Black Line အဖွဲ့ကလက်ပြဘုံတလုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့ဝင်2ဦးရှိရာနေရာကိုကြားရောက်ပောက်ကွဲခဲ့ပြီးတော့ရဲတပ်သား2ဦးပြင်းထန်စွာထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဆက်စင်ရေးဆောင်ရွက်ခဲ့တဲ့ The Black Line ရဲဘော်များဘေးကင်းစွာဖြင့်လုံခြုံစိတ်ချရတဲ့နေရာကိုရောက်ရှိပြီဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီ KNU ခလေလီထူခရိုင်မှာစစ်ကောင်စီကပြည်သူတို့အုပ်ကိုအကြောင်းမဲ့ဖမ်းဆီးခဲ့တဲ့တဲ့င်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးခလေလီထူခရိုင်စောတိမြို့နယ်မှာတိန်စရဲအခြေဆိုင်ခမာယ239တပ်ရင်းမှစစ်ကောင်စီတပ်သားများကဈေးဝယ်ထွက်လာတဲ့ပြည်သူတို့အုပ်ကိုအကြောင်းမဲ့ဖမ်းဆီးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဧပြီလ10ရက်နေ့ကတိန်စရဲမြို့ပေါ်ကိုဈေးဝယ်ထွက်လာတဲ့ တပ်မှန်စရက်မှာရောဘတ်ချစ်လုပ်ငန်းလုပ်ကိုင်းသူအသက်30အရွယ်ရှိတဲ့ဇင်မင်းထိုက်ဆိုသူကိုညနေ6နာရီခွဲကမှစစ်ကောင်စီတပ်ဖွဲ့ဝင်တွေကအတင်းအဓမ္မဖမ်းဆီးခဲ့တာပါ။ဒါပြင်ဧပြီလ9ရက်နေ့ည10နာရီမှာခလာယ264တပ်မှ120မမလီလုံးပစ်ခတ်ခဲ့ရာထောလူခိုကောက်မေသူနဲ့ပန်းတင်ဂုံကြီးွာတို့မှာကြားရောက်ပောက်ခွဲခဲ့ပြီးတော့နေအိမ်တစ်လုံးပျက်စီးခဲ့တယ်လို့သိရပါတယ်။ည9နာရီ48မိနစ်မှာလဲကျင်ကွင်းကြီးွာကိုစစ်ကောင်စီတပ်ကဒရုန်းဖြင့်ပုံချတိုက်ခိုက်ခဲ့ရာနေအိမ်နှလုံးထိခိုက်ပျက်စီးခဲ့ပါတယ်။အလားတူဧပြီလ17ရက်နေ့မှာလေတူမြို့နယ်ကွင်းစိတ်ကြီးွာကိုစစ်ကောင်စီကဒရုန်းဖြင့်ဘုံတိချတိုက်ခိုက်ခဲ့ရာလေလန်းဆောင်အနီကျရောက်ခဲ့ပြီးတော့နေအိမ်နှလုံးပျက်စီးခဲ့တယ်လို့ဆိုပါတယ်။ဧပြီလ10ရက်နေ့ည9:45မိနစ်မှာလဲခလာယ264တက်ကနေ120မမနှလုံးပစ်ခတ်ခဲ့ရာတောင်ခင်ကျေးရွာဖုန်ကြီးကျောင်းတဲကျရောက်ပောက်ကွဲခဲ့ပြီးတော့ဖုန်ကြီးကျောင်းထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီနထိုးကြီးမြို့နယ်လက်ဝဲမြင်းနီရွာကိုအကြမ်းဖက်စစ်တပ်ကလက်နက်ကြီးဖြင့်ပစ်ခတ်ခဲ့ရာတပ်ကြီးအမျိုးသားတအုပ်တီဆုံးပြီးတော့နေအိမ်၅လုံးမီးလောင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အေဗီလာ17ရက်နေ့ည9:20ခန်းမှာနထိုးကြီးမြို့နယ်လက်ဝဲမြင်းနီရွာကိုမြင်းချက်မြို့နယ်ခမာယ15မှအကြမ်းဖက်စစ်ကောင်စီတပ်သားများကလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရပါသည်။အကြမ်းဖက်စစ်တပ်ရဲ့လက်နက်ကြီးများကြောင့်အသက်82နှစ်အရွယ်ဦးပေါ်တန်ကြည်စားထိမှန်ကပွဲချင်းပြီးတီဆုံးခဲ့ပြီးတော့လက်နက်ကြီးကြောက်ပောက်ကွဲမှုကြောင့်နေအိမ်၅လုံးမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီတာကောင်ကြီးစာတင်ကျောင်းကိုစစ်ကောင်စီကဂျက်ဖိုက်တာဖြင့်ပစ်ခတ်တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူခရိုင်ရေစကြိုမြို့နယ်ရေလေကျွန်းဒေသတာကောင်ကြီးရွာစာတင်ကျောင်းကိုစစ်ကောင်စီကဂျက်ဖိုက်တာဖြင့်အကြောင်းမဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရေစကြိုတောင်ရှိ Info Committee ကထုတ်ပြန်ထားပါတယ်။ဧပြီလ12ရက်နေ့မနက်စင်နိုင်ဝန်းကျင်မှာလေကျောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်ပြီးတော့ကျောင်းသားပြည်သူများဘီလူရွာကိုထွက်ပြေးနိုင်ခဲ့တာကြောင့်ထိခိုက်သေးဆုံးမှုမရှိခဲ့ဘူးလို့ဆိုထားပါတယ်။စာတင်ကျောင်းဆောင်နဲ့ကျောင်းသုံးပရိဘောဂပျက်စီးများထိခိုက်ပျက်စီးမှုရှိခဲ့တယ်လို့လည်းသိရပါဗျာခင်ဗျာ။ဆလဘီတပင်းရဲမှာလေကျောင်းတိုက်ခိုက်မှုကြောင့်ကိုရင်၃ပါးနဲ့ခလီငယ်တအုပ်အပါဝင်၅ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းတပင်းရဲမြို့နယ်ချက်ခက်ကြီးရွာတောင်ငူဖုံးကြီးကျောင်းကိုစစ်ကောင်စီကဗုံးကျဲတိုက်ခိုက်ခဲ့ရာကိုရင်၃ပါးနဲ့ခလီငယ်တအုပ်အပါဝင်၅ဦးသေဆုံးခဲ့တယ်လို့တပင်းရဲဒေသခံသတင်းရင်းမြစ်ကသိရပါတယ်။ဧပြီလ12ရက်နေ့နေ့လယ်2နာရီခန့်မှာလေကျောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်ပြီးတော့ကိုရင်၃ပါးကျောင်းသားလေးမောင်စူနီနဲ့ဆစ်ဆောင်ပြည်သူဦးမောင်စူသူတို့သေဆုံးခဲ့တယ်လို့ဆိုထားပါတယ်။ဒါအပြင်ကိုရင်၅ပါးနဲ့ဆစ်ဆောင်ပြည်သူတို့စုစုပေါင်း6ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီရေဗျူခလာယ439တက်ရင်မှစစ်ကောင်စီတပ်သားတအူမိသားစုနဲ့အတူအလင်းဝင်တဲ့တင်းကိုတင်ပြပေးပါမယ်။ဧပြီလ17ရက်နေ့မှာရေဗျူမြို့နယ်ခလာယ439တက်ရင်မှအသက်24နှစ်အရွယ်စစ်ကောင်စီတပ်သားရဲမင်းခန့်ဟာဇနီးဖြစ်သူမဝင်းစန်တီတို့နဲ့အတူအလင်းဝင်ရောက်လာခဲ့ကြောင်းဂျိုးဗျူပြောင်ကြားတပ်ဖွဲ့မှတင်းထုတ်ပြန်ထားပါတယ်။၎င်းတို့ဟာဧပြီလ10ရက်နေ့မှာထွက်ပြေးလာခဲ့တယ်လို့သိရပြီးတော့လုံခြုံတဲ့နေရာကိုပို့ဆောင်ထားကစာဝတ်နေရေးနဲ့မိသားစုပြန်လည်ထူထောင်ရေးအတွက်လှုပ်ဆောင်ပေးသွားမယ်လို့သိရပါတယ်ခင်ဗျာ။ဆလဘီ KNB တက်မတော်ထိန်ချုပ်နေမီမှာအရေးပေါ်အခြေခံစေးတင်နှန်းဖွင့်လှစ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ KNB တက်မတော် KA ထိန်ချုပ်နေမီမှာအရေးပေါ်အခြေခံစေးတင်နှန်းအပတ်စဉ်1တင်နှန်းစင်ပွဲပြုလုပ်ခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့မတ်လကတင်နှန်းစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့အရေးပေါ်ကယ်ဆယ်ရေးအပိုင်းကိုအဓိကတင်ကြားပေးခဲ့ကဧပြီလ12ရက်နေ့မှာတင်နှန်းစင်ပွဲပြုလုပ်ခဲ့တယ်လို့သိရပါတယ်။အပတ်စဉ်တင်နှန်းကိုတင်နှန်းသားတင်နှန်းသူ23ဦးတက်ရောက်ပြီးစီးခဲ့ပြီးတော့တင်နှန်းဆရာဆရာမ3ဦးဖြင့်တင်ကြားပေးခဲ့တာလို့ဆိုပါတယ်။ရှေ့တန်းစစ်မြေပြင်မှာအရေးပေါ်ကယ်ဆယ်ရေးဆောင်ရွက်နိုင်ဖို့စေးမှုတွေလိုအပ်နေတာကြောင့်အခုလိုတင်နှန်းကိုဖွင့်လှစ်ခဲ့ရတာဖြစ်ပြီးတော့မုံမှန်တင်နှန်းတွေဆက်လက်ဖွင့်လှစ်သွားမယ်လို့လည်းသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းကောင်းချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးရေဒီယိုအယူဂျီရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ရေဒီယိုအယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယိုအယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်ငလင်ဘေးကြားကထိုးစစ်ဆင်နေတဲ့အကြမ်းဖက်ဆဲအုပ်စုလုပ်ရက်ကိုနိုင်ငံတကာကစောင့်ကြည့်တဲ့ရန်နိယားလုပ်ငန်းစဉ်တစ်ခုလိုအပ်တယ်လို့ပြည်ထောင်စုဝန်ကြီးဒေါ်စင်မာအောင်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ငလင်ဘေးကြားကထိုးစစ်ဆင်နေတဲ့အကြမ်းဖက်ဆဲအုပ်စုလုပ်ရက်ကိုနိုင်ငံတကာကစောင့်ကြည့်တဲ့ရန်နိယားလုပ်ငန်းစဉ်တစ်ခုလိုအပ်တယ်လို့ နိုင်ငံရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကဧပြီလ12ရက်မှာကျင်းပတဲ့မြို့သားညီညွတ်ရေးအစိုးရသခိုင်းငလင်ကြီးမေဂျာအက်ကွိတ်တုံ့ပြန်ရေးလုပ်ငန်းစဉ်များနဲ့ပတ်သက်သည့်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျမတို့ကထိုးစစ်တွေကိုရပ်တန့်ထားပြီးတော့ငလင်ကယ်ဆယ်ရေးလုပ်ငန်းတွေအားပြုပြီးတော့ဆောင်ရွက်နေတဲ့အချိန်မှာကိုပဲလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့တိုက်ခိုက်မှုတွေအထူးသဖြင့်တော့စစ်ဘက်တိုက်ခိုက်မှုတွေမဟုတ်ဘဲနဲ့အရက်သားပြစ်မှတ်တွေကိုလည်းစစ်ဘက်အရက်ဘက်ခွဲခြားမှုမရှိဘဲထိုးစစ်ဆင်နေတဲ့ကိစ္စတွေတိုက်ခိုက်နေတဲ့ကိစ္စတွေကိုစာရွက်ပေါ်မှာတယ်မဟုတ်ဘဲလက်တွေ့လိုက်ပါဆောင်ရွက်ဖို့ဆိုလို့ရှိရင်နိုင်ငံတကာကစောင့်ကြည့်ဖို့လိုပါတယ်။နိုင်ငံတကာကစောင့်ကြည့်တဲ့လုပ်ငန်းစဉ်တစ်ခုလိုတယ်ဆိုတာကိုဒီအချိန်မှာအလေးပေးပြီးပြောကြားလိုတယ်။တစ်ဖက်မှာလည်းပဲလူသားချင်းစာနာမှုအကူအညီတွေကိုနိုင်ငံတကာအထောက်ပံ့အကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့တိတိကျကျတင်းတင်းရင်းရင်းပြက်ပြက်သားသားလိုက်နာဆောင်ရွက်ဖို့လိုပါတယ်လို့ဝန်ကြီးကပြောပါတယ်။အကြံဖက်စစ်အုပ်စုဟာမတ်လ28ရက်မှဧပြီလ17ရက်အထိလေကြောင်းတိုက်ခိုက်မှု82ကြိမ်ပြုလုပ်ခဲ့ပြီးသေးဆုံးသူ105ဦးရှိခဲ့ကာလက်နက်ကြီးပစ်ခတ်မှုအကျဉ်းရေ30တွင်သေဆုံးသူ6ဦးရှိခဲ့ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ကိုရီးယားရောက်လူငယ်တွေမြန်မာပြည်နဲ့တော်လှန်ရေးအတွက်ရမုံငွေရှာဖွေမှုလူ့အခွင့်အရေးဆိုင်ရာဝန်ကြီးချီကျူးဂုံပြုတဲ့သတင်းကိုတင်ပြပေးပါမယ်ကိုရီးယားရောက်လူငယ်တွေမြန်မာပြည်နဲ့တော်လှန်ရေးအတွက်ရမုံငွေရှာဖွေမှုလူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကချီကျူးဂုံပြုကတက်ရောက်ခဲ့ပါတယ်ကိုရီးယားရောက်လူငယ်တွေစနေတနင်္ဂနွေရုံးပိတ်ရက်ရောက်တိုင်းမြန်မာပြည်ကပြည်သူတွေနဲ့တော်လှန်ရေးအင်အားစုတွေအတွက်အလှည့်ကျရမုံငွေရှာနေကြတဲ့ဟာမိုးတဲလေတဲမှလည်းမရက်မနာပါပဲဘယ်နေရာဘယ်ရောက်ဘဲတာဝန်တွေပဲထန်ထန်ရောက်တဲ့နေရာမှာတာဝန်ကျေကြတယ်စာနာကြတယ်အားပေးကြတယ်ခံယူချက်ချင်းတူတယ်လို့ယီမန်းချက်ချင်းလည်းတူကြတဲ့သူတွေအလုံးဟာတော်လန်ရေးရဲဘော်ရဲဘက်တွေကြည်ပါပဲလို့ဝင်းကြီးကပြောကြားထားပါတယ်ခင်ဗျာဆလဘီမြို့သားညီညွတ်ရေးအစိုးရရာထားတဲ့ငလင်ဘေးအတွက်အမေရိကန်ဒေါ်လာ1မီလီယံတဲမှ 13,300 ကျော်ကိုအသုံးပြုပြီးဖြင့်ငလင်ဘေးသင့်ဒေတာများအတွင်ထိုးစစ်ရန်နာထားမှုကိုတပတ်သက်တမ်းတိုးမည်ဆိုတဲ့သတင်းတို့ကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရရာထားတဲ့ငလင်ဘေးအတွက်အမေရိကန်ဒေါ်လာ1မီလီယံတဲမှ 13,300 ကျော်ကိုအသုံးပြုပြီးဖြစ်တယ်လို့မြို့သားညီညွတ်ရေးအစိုးရကစကိုင်းငလင်ကြီးမေဂျာအက်ကွိတ်တုံ့ပြန်ရေးလုပ်ငန်းစဉ်များနဲ့ပတ်သက်သည့်သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကပြောပါတယ်လက်ရှိအခြေအနေမှာအလူငွေရရှိမှုနဲ့သုံးဆွဲပုံကိုတင်ပြခြင်းပါတယ်အလူငွေအနေနဲ့ကတော့မြို့သားညညွေးအစိုးရအနေနဲ့အမေရိကန်ဒေါ်လာ1မီလီယံကိုယာထားခဲ့တယ် USD 1မီလီယံကိုယာထားတဲ့အထက်မှာ USD 13,300 ကျော်ကိုအသုံးပြုပြီးဖြစ်တယ်အဲ့ဒီထဲမှာမှအလူငွေလက်ခံရရှိတာလည်းရှိပါတယ်အလူငွေလက်ခံရရှိမှုကတော့မြန်မာကျပ် 1.9 ဘီလီယံပေါ့သုံးဆွဲပြီးတာတော့ 1.9 ဘီလီယံသုံးဆွဲဆောင်ရွက်ပြီးဖြစ်တယ်လို့ပြောပါတယ်ထို့အပြင်မြို့သားညညွေရဲ့အစိုးရ NUG ကငလင်ဘေးသင့်ဒေသတွေမှာထိုးစစ်ဆင်မှုအားလုံးကိုရက်သက်တစ်ပတ်နှစ်ပတ်ကြာရပ်ဆိုင်းခဲ့ပြီးနောက်ထပ်တစ်ပတ်ထပ်မံတပ်တန်းတိုးမယ်လို့ပြောဆိုပါတယ်ဧပြီ13ကနေဧပြီ20ရက်နေ့အထိပေါ့နော်အဲ့ဒီမှာကျွန်တော်တို့ထိုးစစ်ကိုတစ်ပတ်ထပ်မံရပ်နားမဲ့ကိစ္စကလည်းပဲဒီငလင်ဘေးသင့်ဒေသတွေနဲ့ဆက်ဆက်ခရိုင်များဆိုပြီးတော့ဖြစ်မှာပါဗျဧပြီ13ရက်နေ့ကနေနောက်ထပ်တစ်ပတ်ကိုထိုးစစ်ရက်ဆဲဖို့ကာလတိုးချဲ့သွားဖို့ထုတ်ပြန်ချက်တစ်ခုထုတ်ပြန်သွားဖို့ရှိပါတယ်လို့ဦးနေဖုံးလက်ကပြောဆိုခဲ့ပါတယ်ခင်ဗျာဆလဘီမွန်ပြည်နယ်ကျန်းမာရေးကောင်စီ Moon State Health Council ဖွဲ့စည်းကြောင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်အတွင်းရှိ CDM ကျန်းမာရေးဝန်ထမ်းများအားကိုစားပြုသည့်ဖွဲ့စည်းတည့်ပေါ်ပေါက်လာစေရန်အတွက်ကျန်းမာရေးဌာနအသီးသီးမှကျန်းမာရေးဝန်ထမ်းများနှင့်တော်လှန်ရေးတွင်ပါဝင်ဆောင်ရွက်နေကြသောကျန်းမာရေးဝန်ထမ်းများ၏အစည်းအဝေးဆုံးဖြတ်ချက်အရကျန်းမာရေးအလွှာကိုစားပြု5ခုအားပေါင်းစည်းပြီး2025ခုနှစ်မတ်လ25ရက်နေ့တွင်မွန်ပြည်နယ်ကျန်းမာရေးကောင်စီ Moon State Health Council ကိုဖွဲ့စည်းခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။ဆရာဝန်ကိုစားပြုအလွှာ၊သူနာပြုနှင့်တားဖွားကိုစားပြုအလွှာ၊ကျန်းမာရေးမှုနှင့်ကျန်းမာရေးကြီးကြပ်ကိုစားပြုအလွှာ၊ဆေးဘက်ဆိုင်ရာနည်းပညာရှင်ကိုစားပြုအလွှာ၊တိုင်းရင်းဆေးပညာရှင်ကိုစားပြုအလွှာစတဲ့အလွှာ၅ခုအားပေါင်းစည်းဖွဲ့စည်းထားတယ်လို့ဖော်ပြထားပါတယ်။ဘုံပြည်နယ်ကျန်းမာရေးကောင်စီ MSHC ကိုဆင်အာနာရှင်စနစ်အမြင့်ပြတ်ကြဆုံးရေးနှင့် Federal Democracy နိုင်ငံသစ်ထူထောင်ရာတွင်ဘုံပြည်နယ်ကျန်းမာရေးကောင်စီအနေဖြင့်တက်ကြွစွာပူးပေါင်းပါဝင်ဆောင်ရွက်ရန်ဘုံပြည်နယ်အတွင်းရှိပြည်သူအလုံးလက်လန်းမီနိုင်သည့်ဘေးကင်းလုံခြုံသောကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းများကိုအကောင့်ထည့်ဖို့ ဆောင်ရွက်ပေးရန်မွန်ပြည်နယ်အတွင်းရှိပြည်သူ့ကျန်းမာရေးဆိုင်ရာမူဝါဒပေါ်ပေါက်လာရေးအတွက်မိဖက်ကျန်းမာရေးအဖွဲ့အစည်းများနှင့်ပူးပေါင်းဆောင်ရွက်သွားရန်မွန်ပြည်နယ်အတွက်အရေးအသွေးနှင့်စွမ်းဆောင်ရည်ပြည့်ဝသည့်ကျန်းမာရေးလူစွမ်းအားအရင်းမြစ်ဖွံ့ဖြိုးတိုးတက်လာစေရန်ဆောင်ရွက်သွားရန်ရည်ရွယ်ဖွဲ့စည်းခဲ့တယ်လို့သိရပါတယ်။မွန်ပြည်နယ်ကျန်းမာရေးကောင်စီအနေဖြင့်လည်းအခြားသောပြည်နယ်တိုင်းများတွင် CDM ကျန်းမာရေးဝန်ထမ်းများဖြင့်တီးခြားစုဖွဲ့ကိုစားပြုသည့်ကျန်းမာရေးဆိုင်ရာအဖွဲ့အစည်းများပေါ်ထွက်လာရေးကိုအထူးအားပေးထောက်ခံပါကြောင်းနှင့်ဘုံရီမန်းချက်တူညီသောအဖွဲ့အစည်းများနှင့်ဆက်လက်ပူးပေါင်းဆောင်ရွက်သွားမည်ဖြစ်ပါကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးမြမနွေဦးတော်လန်ရေးတွင်ပါဝင်တိုက်ခိုက်နေကြသောတော်လန်အင်အားစုများမှအပြစ်ခတ်ရက်စဲထားခြင်းကိုကြိုးစို့ထောက်ခံကြောင်းအချင်းထောင်ရှိနိုင်ငံရေးအကျဉ်းသားအချင်းသူများမှအိတ်ဖွင့်ပေးစာပေးပို့ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မြမတော်လန်ရေးတွင်ပါဝင်တိုက်ခိုက်နေကြသောတော်လန်အင်အားစုများမှအပြစ်ခတ်ရက်စဲထားခြင်းကိုကြိုးစို့ထောက်ခံကြောင်းအချင်းထောင်များရှိနိုင်ငံရေးအကျဉ်းသားအချင်းသူများမှအိတ်ဖွင့်ပေးစာပေးပို့ခဲ့တယ်လို့ April 12 ရက်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဖော်ပြပါတယ်။မတ်လ28ရက်နေ့တွင်လှုပ်ခတ်ခဲ့သောအင်အားပြင်းငလင်နှင့်နောက်ဆက်တွဲလှုပ်ခတ်နေသောငလင်များနှင့်ဆက်လင်း၍မိဘပြည်သူများနှင့်တာဝန်ရှိသူများစီသို့အချင်းထောင်များရှိနိုင်ငံရေးအကျဉ်းသားအချင်းသူများမှအိတ်ဖွင့်ပေးစာတစ်ရက်ပေးပို့ခဲ့ပါတယ်။2025ခုနှစ်မတ်လ28ရက်နေ့တွင်မြန်မာနိုင်ငံအလဲပိုင်းအားဗဟိုပြု၍လှုပ်ခတ်ခဲ့ပါသောပြင်းအားခွန်ဒသမခွန်ရစ်တာစကေးရှိသည့်ငလင်တန်ကြောင့်တက်အိုးအိမ်စည်းစိမ်များစွာဆုံးရှုံးနစ်နာခဲ့ရသည့်အတွက်ကျွန်တော်တို့နိုင်ငံရေးအကျဉ်းသားရဲဘော်ရဲဘက်များမှများစွာစိတ်ထိတ်ခိုက်ဝမ်းနည်းကြေကွဲရပါကြောင်းဥစွာပြောကြားလိုပါတယ်လို့ဆိုပါတယ်စစ်ကောင်စီ၏လူမဆန်သောလုပ်ရပ်များအားကျွန်တော်တို့နိုင်ငံရေးအကျဉ်းသားရဲဘော်ရဲဘက်များမှပြည်သူများနှင့်အတူပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချကာယခုအချိန်တွင်ငလင်တန်ကြောင့်ကြီးမားစွာပျက်စီးဆုံးရှုံးခဲ့ရပါသောဒေသများတွင်ကုညီကယ်ဆယ်ရေးနှင့်ပြည်လဲထူထောင်ရေးလုပ်ငန်းစဉ်များအလင်းမြန်ဆောင်ရွက်ပြီးစီးနိုင်ရေးမှာပထမဦးစားပေးဖြစ်တယ်လို့ဆိုပါတယ်ထို့ကြောင့်မြမနွေဦးတော်လန်ရေးတွင်ပါဝင်တိုက်ခိုက်နေကြသောတော်လန်အင်အားစုများမှအပြစ်ခတ်ရက်စဲထားခြင်းကိုလည်းလိုက်လိုက်လဲလဲကြိုးစို့ထောက်ခံပြီးငလင်တန်ကြောင့်ဆုံးရှုံးနစ်နာခဲ့ကြရသည့်ပြည်သူများနှင့်အတူကျွန်တော်တို့နိုင်ငံရေးအကျဉ်းသားရဲဘော်ရဲဘက်များအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားများအားလုံးတို့မှစိတ်နှလုံးသားချင်းတထက်ထဲရှိပါကြောင်းနှင့်အတူတကွလက်တွဲပြီးပူးပေါင်းပါဝင်ထူထောင်ကြမည်ဖြစ်ကြောင်းပြောကြားလိုပါတယ်လို့ဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးမတ်လ28ရက်မှဧပြီ17ရက်အထိအရေးပေါ်ငလင်တုံ့ပြန်နိုင်ရေးကမ်ပိန်းကိုကြိုးပမ်းဆောင်ရွက်ခဲ့ခြင်းကြောင့်စုစုပေါင်းကျပ်ငွေ 1.65 ဘီလီယံနီးပါးမြင့်တင်နိုင်ခဲ့တယ်လို့ຫນွေဦးဖွံ့ဖြိုးရေး STB ဘဏ်အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်မတ်လ28ရက်မှဧပြီ17ရက်အထိအရေးပေါ်ငလင်တုံ့ပြန်နိုင်ရေးကမ်ပိန်းကိုကြိုးပမ်းဆောင်ရွက်ခဲ့ခြင်းကြောင့်စုစုပေါင်းကျပ်ငွေ 1.65 ဘီလီယံနီးပါးမြင့်တင်နိုင်ခဲ့တယ်လို့ဧပြီ12ရက်ຫນွေဦးဖွံ့ဖြိုးရေးဘဏ်မှအလုံးအမှုဆောင်အရာရှိကယ်ဗင်ကအသိပေးဆိုထားပါတယ်။ချစ်ခင်ရပါသောတော်လန်၏အတိုင်ဝန်းမှအဖွဲ့ဝင်များခင်ဗျာမကြသေးမီကမြန်မာနိုင်ငံအလဲပိုင်းတွင်ပြင်းအားမြင့်ငလင်လှုပ်ခတ်မှုတန်းခံခဲ့ရသောရက်ရွာလူလူများကိုပံ့ပိုးကူညီရန်အတွက် Spring Development Bank SDB ຫນွေဦးဘဏ်မှဥဆောင်စီစဉ်သည့်ကမ်ပိန်းကို Spring Crowd Fund ຫນွေဦးလူလူရမုံငွေ SCF Platform အားအသုံးပြု၍ပါဝင်ပေးခဲ့သည့်အတွက်အထူးကျေးဇူးတင်ပါတယ်ပြည်သူတို့ရဲ့ဂရုဏာနဲ့ရက်ရောမှုကြောင့်အရေးပေါ်လိုအပ်နေတဲ့မိသားစုတွေအတွက်မရှိမဖြစ်အရင်းမြစ်တွေဖြစ်သည့်ရေတန့်အစားအသောက်ဆေးဝါးနဲ့အမိုးကာတွေကိုဖြည့်တင်းပေးနိုင်ုံသာမကစီးလုံးညီညွတ်မှုအင်အားအဖြစ်သတင်းစကားလဲပြန့်နှံ့စေခဲ့ပါတယ်ကြက်အတဲဒုက္ခကြုံတွေ့ရတိုင်းလူမှုအတိုင်းဝိုင်းများအနေနဲ့တကူတည်းမရင်ဆန်ရပဲကျွန်တော်တို့အားလုံးအတူတကွရက်တီတန်ဖိုးထားကြောင်းလက်ဆင့်ကမ်းစေပါတယ်လို့ဖော်ပြပါတယ်မတ်လ28ရက်မှဧပြီလ17ရက်အထိအရေးပေါ်ငလင်တုံ့ပြန်နိုင်ရေးကမ်ပိန်းကိုဒစိုက်တမတ်အာယုံစူးစိုက်ပြီးကြိုးပမ်းဆောင်ရွက်ခဲ့ခြင်းကြောင့်စုစုပေါင်းကျပ်ငွေ 1.65 ဘီလီယံနီးပါးမြင့်တင်နိုင်ခဲ့တဲ့အတွက်ကျိုးနွန်စွာဂုဏ်ယူမိကြောင်းဖော်ပြပါတယ်ငလင်ဘေးသင့်ဒေသအားလုံးအတွက်ရည်စူးထားသော Spring Crowd Fund ကမ်ပိန်းများမှတဆင့်လိုအပ်နေသူများအားကူညီပံ့ပိုးခြင်းဖြင့်စီးလုံးညီညွတ်မှုကိုဆက်လက်လက်တွဲညီကြဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်2025မတ်လအတွင်းထောက်ပို့တက်သား21,946ဦးရှိပြီးထောက်ပို့ငွေပမာဣအမေရိကန်ဒေါ်လာ63,9162ရရှိကြောင်း PRF အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူဒေါ်လာရင်းထောက်ပို့တက် PRF အနေနဲ့2025မတ်လအတွင်းထောက်ပို့တက်သား21,946ဦးရှိပြီးထောက်ပို့ငွေပမာဣအမေရိကန်ဒေါ်လာ63,9162ခန့်ရရှိကြောင်းအသိပေးတင်ပြထားပါရယ်။ဧပြီလအတွက်စတင်ထမ်းဆောင်နိုင်ပြီး ဖြစ်ပြီးမတ်လအတွင်းတာဝန်ထမ်းဆောင်မှုကို PDF တပ်ရင်းစစ်ကြောင်းများရဲ့တပ်ရင်းရိက္ခာနဲ့အထွေထွေအသုံးစရိတ်အတွက်ပို့ဆောင်ရမှာအသုံးပြုသွားမှာဖြစ်ပြီးပြည်သူ့ကာကွယ်ရေးတပ်သားများစီလက်ဝဲရောက်ရှိတဲ့အခါမှာလည်း PRF စာမျက်နှာများမှတဆင့်ပြန်လည်တင်ပြသွားပါမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Casual တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG မှာဆက်လက်တလှည့်နေပါတယ်ရှင်။ယခုတစ်ပတ်ကိုနောင်အမရရေးသားထားတဲ့ရွာပြောက်သူတယောက်အညာတစ်ခေါက်ဆိုတဲ့တော်လှန်ရေးကြံရကိုရန်တိုင်းမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
ရွာပြောက်သူတယောက်အညာတစ်ခေါက်မီးအောင်ဆုံးမပါပြိုးပြိုးပြက်ပြက်အဝတ်စားတွေမပါကွန်ကရစ်အုပ်ပြင်ပေါ်မှာဆက်စီကြကြဖက်ရှင်ကြကြဝတ်ထားသူမပါနိုင်ငံကျော်ဆိုတော်မပါစိတ်ကြွဆေးပြားအရက်ပြရမလို့ဆက်စီရဖွင့်ပေးတဲ့အစီအစဉ်မကြမြူးကြွကြွတီးလုံးနောက်မှာလူရိုင်းတွေလိုစိတ်လွတ်ကိုလွတ်ကကြကုန်ကြကလေးလူကြီးလူငယ်ယောက်ျားမိန်းမရင်ထဲကအပူတွေရသလောက်မှုတ်ထုတ်နေကြခုလိုမပြောရတာကြာပြီလေငါရွာပြန်မရောက်တာသုံးနှစ်ရှိပြီညီမတို့လည်းဘာထူးလဲလို့ပြောတယ်တောင်တတော်မြောင်တတော်စီတယောက်နဲ့တယောက်မစုံမိကြအညာကအလှူဆွေပွဲမျိုးဝဲမှုငါရောက်ရလွန်ခဲ့တဲ့သုံးနှစ်ငါရောက်တုန်းကအဖေကတန်တန်မာမာပဲအခုအဖေမျက်နှာဟာအညိုမဲဆွဲရိုးရံကြဲကြဲဆန့်ဖြူပါပါအဖေဟာဘာတစိမ့်မှမပါတဲ့အရက်ကိုနိညာတောက်ခဲ့အသက်50ကျော်မှသူဟာအဖိုးကြီးတယောက်ဖြစ်နေအရက်ကိုအဖော်ပြရလောက်အောင်သူအထီးကျန်လွန်သွားခဲ့သလားလောကရန်ရဲ့ရိုက်ချက်တွေကိုမခံနိုင်တဲ့အဆုံးနောက်ဆုံးအနေနဲ့ခုခံကာကွယ်ခဲ့သလားအမေကနင်းနေဝလာတယ်အငယ်ဆုံးညီမလေးကမူဂျိုတက်နေပြီသူ့ကျောင်းက private ကျောင်းကိုရက်ကိုရွာကရှိတဲ့အသားဝကထရန်နဲ့ရှိတဲ့ဇေယျဆီယမ်မနဲ့သူဟာ ABC လဲရေးတက်ကာကြီးခါခွေလဲရေးတက်သူ့နာမည်လဲစလုံးပေါင်းတက်ပြီနေပြင်းပြင်းလေးပြင်းပြင်းတိရိပ်ဝါရိပ်အောက်ခက်ကုတ်ကုတ်တဲလေးတွေခက်ကြီးကြီးတဲတွေဟိုတစုဒီတစုအင်ဂျီ600လောက်ရွာကြီးဟာပြန့်ကျဲသွားရွာတွေကအင်ကြီးအိမ်ကောင်းတွေပြာကျသွားပြီ။နောက်သူတို့ဒီလိုဆက်လက်ရှင်တန်ကြ။သူတို့ဘဝတွေပြာချခံရပြီးတဲ့နောက်ဒီနှစ်သီးနှံစဘာလေးကောင်းတော့လူလူတူတူအလှူပွဲလေးတွေရှိ။ရွာထဲမှာတောထားပြီးတောထဲမှာလူတွေရောက်ရွာရိုးကိုပေါက်ရှောက်လဲရမယ်အစားဆွေစုံမျိုးစုံတွေ့ရဖို့တောင်တတော်မြောင်တတော်ကူရ။သူတို့ဟာတောကြောင်တောင်ကြောင်တိမ်မပြောရွာကိုစစ်ခွေးတွေဝင်စင်ကအဆိုးဗျံဗျံကွဲအောင်ပြေးရင်ချန်စီကိုဆူးလုံးကပ်ပါလာတာမသိကြောင်းနှစ်မိုင်လောက်ခရီးပြင်းရင်လွှာရင်ဘဲလို့ရောက်သွားမှမသိကြောင်းရေရီမောမောပြန်ပြောကြတအိမ်မှာဇလန်းတပုတ်စီငါစတီဗန်စပီးဘတ်ကိုခေါ်ပြီးဖြည့်ရမှန်ဇလန်းတပုတ်ရိုက်ချင်တယ် MI35 Y12 ဝေးဟင်းမြေပြင်ရန်သူစစ်တပ်ကိုမောင်းပြန်တနက်လက်လုံဘုံနဲ့ PDF ရဲဘော်လေးတွေရဲ့စခန်းသိမ်းတိုက်ပွဲတွေအကြောင်း Martin Scorsese ခေါ်ပြီးရုပ်ရှင်ရိုက်ချင်တယ်ပြာနဲ့ရန်နဲ့ဖုန်နဲ့တွေနဲ့အညာဟာတမာရနဲ့မတင်တော့ကိုနောင်အမရ
ဆလဒီရေဒီယိုအန်ယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယိုအန်ယူဂျီနဲ့ချိုးချင်းမာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင
်ပင်နာတူနမရိုင်နော်အတုံခခုမ်ဖရမ်ကူလမ်ကူဒီဖာဘီချာရှလစ်ထုံဟုံထူရီမိငိုင်ဘခိုင်နီအထူးအောင်ထူရီလေကျူမင်တမရောယူအန်ဂရစီနိုခယုံကိုကပ်စီအဂျီပါစတာဒမတ်လာကိုချန်ချန်ဆင်းဟာအစနာအပီဂျီမောဖလမ်ခူရာနဝဲတုနကချင်းပြတဟုအော်ပရေရှင်းလေကျူမြမကိုဘန်ခုချန်ဝီကာကြကိချီယာပြန်တော့ကူနီဂျူတယာထုမနာလေကျူရခိုင်မွန်အတငါအင်ရီစင်ခွန်နီအောက်ရှူကုန်ပန်းနေဒီဒီဝါချီယာချင်းပြတဟုနော်အဖဲနောင်ထူပြီးအတုံဝဲရှင်းကနော်ငိုင်းပိုင်ဒီနေမင်တမောင်ရောယုံအန်ကရစီနောဘီချာကူခမတငါခါညုံကပ်စီ ख्यांस क्रुप असुना ओपिजिया फना ओपनी बिख्या को कोमदों हिमखित ख्रिला मिनिट फ्लिकी भगुम कनो हिमखित को खुदा हिबी काचिया प्रतिनी जुना अंग्रेसिया खायुंग काना फोलिजु असेंबली ऑफ गॉड एजियुंग का पास्टर तुमाला इंदुंग अदुंग का अश्रहि अंगो ख्यांस थुम अवानांग ख्यांस क्रुप असुना ओपिजिया प्रतिनी जुतिया लिमगि फि ख्यांस को ओमने इमदुंग फि ख्रिलो अलीना ओपिजिया माउ अमिप्रेना ओपिनी चुटिया बिख्या को खोमुदंग अपि ख्योखो सिपदंग दिदिमांगरो बिरो तुमादुंग अंग्रिसिनो खान्यो गाप्सि फुमिला अमहजरी अबान ख्यासक्रु असना ओपिचिया फना ओपकिनि ख्योखो सिपदंग फलामांगरो राबाय दुना लिजु निमा खोंग ओपकिया खुख्यांग वनफो नन्ना क्याकिजिया चिननारचिने ऑर्गेनाइजेशन जनरल सेक्रेटरी स्लाइन विलियम चिन नो ओपिना ओपकिनि बिख्या को खुमदंग मिबिया फलामांगरो रबाय टुना कोंग पासी ऑनलाइन कनो मिबिना का लाइफ फुंग कनो अचुना प्रिंग याकिनि फलाम नना लिजु चिमब्रता हु बंग नना का याकि ख्योसा ख्यारि बंग का याकि मिमा खुवानु ओपके खुक ख्यारि वना नना का कि जिया नि नो ओपनि चिमब्रता हु ऑपरेशन मिबिना का फलाम टुना कुंग लिजु मक्विला सकाइंग ओपकिया से कोरा का बुमरी लोंगमा पुई अमिना टुक पुई फि ये जाना ओपकि जिया स्लाइन विलियम चिन नो प्रिना ओपकिनि अग्रिसिले जु फलामांगरो खायुंग कनो छाछाता दमबासी अकाना गुंगा फलामलेजु ख्यांगहलो टुने अदुबेंग पिख्या कोहुम अमिरा ल्हो तमोंफी फना ओकिनी चुतिया फलामांग रो टुना वयुंग अमिन हुनबेकी अमिकुखो बेकिला रावया टुना गुंग दमबांगिया नेकुंग ओकिया सेको रागांग बुमरी चुना टुना वय फुआंग लोंगसुन ने पेटाकिया खुख्यांग वना खानाफी येकाना ओकिमोला अरखटाटो इइनो खेंगलुंगरिय बिना चुतिया ऑपरेशन ओंपासी मिथिम काइना अमिबिना खानपि जिकेना ओपिजिया छिमत्रता हुनलिजु बिख्या कोहुम थुआछुना किनि निमा खुयुंग अंग्रुसिया अंगाइना लुलथुआ अउना अंगफ्लेबाय का ओमबाबाय खुक्रुंग ओकिया पाखुरि रानहिंगरि खुख्यांगबानो राबायला ख्योसाख्यांगरि अबनाबाय ख्योसाख्यांगरिला रखाइखुंग ओकिया खुख्यांगरि वांगदों वांगदोंगा रिंखने बिबिलोना बायरि आक्षु ओपखाजिया छिमत्रता हुनो पेकिनि खुगुम फ्रम कुलम कुलिंग फांग पिख्या शांग बेगिया अरखा ततो खुगुम शली ख्रु बिना का एनिवर्सरी खोहुबु अचिनु मया चिमरा द हुनो अप्रेन लो याकिनी जुटे यूएलई डंकनो अदुब ख्रबिया मंगलाम रियों बासी अरखा खुम ओपिया खुख्यारी अदंग कुंपांग ने मिबी तुना खनफि चिमरा द हुनो अमदामना ओपकिचिया प्लेकिनी खुगुम फ्रम कुलम कुलिक थुम डिसेंबर शिक्षा थुमकिम हुम मिमदिया चिमरा द हु लेजु अरखा ततो एइयोन बकियांग खोंगरी नारी ओमने अदुबई खुगुम उला छपथिल हगुंग लेजु छुखुंग ओपकिया कम्प्लेट मिन्दा मदुबी फलामांगरो चियामांगरो रि राफाया तुना ओपकिमा निगाम थिनतुरिने अतुंगांग थुमिंगा लेजु सिमोगा खानि निमा खुगुंग ला छुखुंग नमपकिया छुसा छांगरि नमेवान अयो थुसिना अंगाइना रि अयो माने नेबुम खुन नमेचेंग नसु ज्या सिंगन ओपन थिनि नबा फैनाबान राइने हुबो
कुम तंगसी मबखोयु खेंगलुक पोइरि फ ख्यांग अदम असना अलिमना ओपकिनी लेममाइनस्ला केक्साक्थिग्या खेंगलुंग रिलेजु आंगलुंग कदंगुने आंगशो अदम अकुलुम अखा अंबुचिया अमिंगख्राना ओपकिनी लेममाइनस्ला खेंगलुक पोइरि रिलेजु अजाव अमिंगटुंका नामना अमुनरियु अटुबखथु अमिंगटुंका नाका अमुनरियु हुनिंगने अजुन रुया हुनु रोग अग्यागु खेंगलुक पोय रिजु अइया केउनो जिया ngaina wai thukhani केक्सक थिगिया खेंगलुक पोय रिला लेममाइनसरी यामना ररोना सुंगोन टाउना मियोम खिनारी कबीवाय ओवाया अदमा केक थे उने ख्यांगरी अमिलिन बाय अमिनुन अमाय वया क्यासक हिंगिनी नंगा ओमनाका पेयुंगा ओवाया अचुन मई मई रि नहु अक्यागु अहि ख्यांगा नमथिन दुबाय चुना गगेने नंगा फोफिंग ओवाय काक्या हांगलेजु बैनाक तुमात बिने अचुना मोंगलाम रि जिक्या अंगबुमा नमथिन बाय
रदियामु गो सचदो मेगु पम्या प्रलेमी दीदु आना दीदु न्या तेया शिवो लो अफी
ကနေ့
့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်